ဘရိုညာတက္ကသိုလ်မြန်မာနိုင်ငံပြန်ဖို့နိုင်ရင်မလေးရှားအနေနဲ့အာဆီယံရှေ့တောင်အာရှဖွဲ့စည်းတိုက်တွန်းဖို့မလေးရှားဝန်ကြီးချုပ်အိဗရာဟမ်နဲ့တွေ့ဆုံစဉ်မှာမြစ်တာရက်ခံခဲ့တယ်လို့ဘင်္ဂလားဒေ့ရှ်ဂျာပြတ်အစိုးရခေါင်းဆောင်နိုဘယ်ဆုရှင်မိုဟာမက်ဂျူနက်စ်ကတောက်ကြနေမှာပြောပါတယ
် We discussed the issue of safe repatriation of the possibly displaced Myanmar nationals to Myanmar
အတဲအကျမောင်းထုတ်ခံထားတဲ့မြန်မာနိုင်ငံကလူတွေကိုမြန်မာနိုင်ငံကိုလုံခြုံစွာပြန်ဖို့နိုင်ရင်ဆွေးနွေးပါတယ်ရင်းကြရီပြန်ဖို့နိုင်ရတဲ့အာရှအသင်းကြီးကိုတိုက်တွန်းဆွနေပြဖို့လဲမလေးရှားဝန်ကြီးချုပ်ကိုမြစ်တာရက်ခံခဲ့ပါတယ်လို့မဟာမက်ဂျွန်နက်ကသတင်းစာချန်နယ်ပေါ်မှာပြောပါတယ်။အာရှထိပ်သီးစည်းဝေးကိုလာမယ့်အောက်တိုဘာ6ရက်နေ့7ရက်နေ့လာအိုစ်နိုင်ငံမှာကျင်းပဖို့ရှိပြီးမလေးရှားလာမယ့်2025အာရှအလှည့်ကျဥက္ကဋ္ဌတာဝန်ကိုယူမှာဖြစ်ပါတယ်။ဝန်ကြီးချုပ်အန်ဝါအိဗရာဟမ်ဟာဘင်္ဂလားဒေ့ရှ်မှာဝန်ကြီးချုပ်ဟောင်းရှိခ်ဟာရှင်နာအိန္ဒိယထွက်ပြေးခဲ့တဲ့နောက်ယူနက်ဂျာဖြတ်အစိုးရတက်လာချိန်မှာအမှားဆုံးနိုင်ငံတော်ဖြည့်စင်ဖြစ်တဲ့လာရောက်တဲ့မလေးရှားခေါင်းဆောင်လည်းဖြစ်ပါတယ်။ဝန်ကြီးချုပ်အိဗရာဟမ်နဲ့တွေ့ဆုံချိန်မှာအဓိကရင်းကြပြန်ပိုးရေးကိစ္စဆွေးနွေးသလိုကုန်သွယ်ရေးရင်းနှီးမြှုပ်နှံရေးရင်ကျေးမှုနဲ့လူသားချင်းစာနာမှုဆိုင်ရာကိစ္စတွေကိုဆွေးနွေးခဲ့တယ်လို့လည်းပြောပါတယ်။